ခုထမှာတော့မကြသေးခင်ကပဲနေပြီးတော့မှကျင်းပပြီးစီးသွားတဲ့21ရာစုပင်လုံးငင်းချင်းညီလာခံတွင်မှဆင်းနေကြရတွင်နဲ့ရှိလာလာတွေကိုညီလာခံမှာကိုရင်ပါဝင်တက်ရောက်ခဲ့ကြသူကိုစလေတချို့ကိုဖိတ်ခေါ်ပြီးတော့ View မြန်မာဝဲအက်ဒီတာဒေါခင်ဆိုးဝင်းနဲ့တုံးသက်ဆွေးနွေးထားတာတွေကိုတင်ဆက်ပေးကြပါမယ်ပထမပိုင်းမှာတော့ဒီငင်းချင်းရှိလာလာကြားမတန်းတူညီမျှမှုညီမျှရေးနောက်ပြီးတော့လုံခြုံရေးစတဲ့ညီလာခံမှာဆွေးနွေးခဲ့ရတဲ့ပတ်သက်ပြီးတော့ UPDJC ပြောင်းစုငင်းချင်းဆွေးနွေးမှုပူးတွဲကော်မတီတုပ်ထဒေါက်တာစလိုင်းလျံမုံစာခေါင်းအစိုးရအဖွဲ့ကိုယ်စားလှယ်ဦးလှမရွှေနဲ့ငင်းချင်းလုပ်ငန်းစဉ်မှာဤပညာအထောက်အကူအဖြစ်အားဖြည့်ကူညီနေတဲ့သူဒေါ်တင်းတင်းအောင်တို့နဲ့ဆွေးနွေးမှုတွေကိုတင်ပြခဲ့ပြီးဖြစ်ပါတယ်။အခုဒုတိယပိုင်းမှာတော့ငင်းချင်းလုပ်ငန်းစဉ်မှာစိန်ခေါ်အကဲဆန်းချက်တွေနဲ့ပတ်သက်လို့ဆက်လက်ပြီးတော့ထုတ်လွှင့်ပေးကြပါတယ်။ငင်းချင်းလုပ်ငန်းစဉ်မှာ NLD ပါတီဦးဆောင်တဲ့အယက်သားအစိုးရနဲ့အရင်အစိုးရလက်ထက်မှာခြားနာချက်တွေအခက်အခဲတွေကိုတော့ဦးလှမရွှေကခုလိုစပြီးတော့ဆွေးနွေးထားပါတယ်။
ကျွန်တော်အမြင်လဲတော့အရင်ဟိုတမဥဒင်းစင်အစိုးရနဲ့တူရဲ့အစိုးရမှာတော့ဒီ legitimacy ကတော့ဒီဒီမြေသားတို့ဖွဲ့ချုပ်အစိုးရမှာတော့ဒါသူအပြည့်သူကဒါရှိတယ်လို့ကျွန်တော်ပြောရမယ်။ဒါပေမဲ့ကျွန်တော်တို့ဒီအလုပ်သဘောဆွေးနွေးပွဲတွေကတော့ဒီဘက်ကျွန်တော်တို့အစိုးရတင်မှာကဒီတရားဝင်ဆွေးနွေးပွဲပုံများတယ်ပေါ့နော်။အလုပ်သဘောဆွေးနွေးပွဲကတော့အရင်လောက်တော့မများဘူး။ဒါနဲ့အခုတော့ဒါတွေကိုပြင်ပြီးတော့ဟိုစက်ပြီးတော့ဗောနော်ဒီ process မှာပုံပြီးယုံကြည်မှုရှိပြီးပုံမြင်မြင်ရဖို့တော့လုပ်နေပါတယ်အဲတော့ကျွန်တော်အနေနဲ့တော့လာမယ့်ဒီအောက်ဂိုလာဆိုရင်ဟိုနောက်တော့စက်တက်ကနေဖိတ်ခေါ်တာ9နှစ်ပြည့်ပြီဗောနော်9နှစ်ပြည့်တော့ကျွန်တော်အနေနဲ့တော့9နှစ်ဒီဘလုံးဒီ process ထဲမှာရှိခဲ့တဲ့အတွက်အားသာခြင်းအားနည်းစစ်တွေကိုလည်းကျွန်တော်အများအားဒါဟိုစဉ်းစားကြည့်ရဗောနော်ကျွန်တော်တို့ရဲ့ peace commission ဥက္ကဋ္ဌကိုလည်းကျွန်တော်တို့အနေနဲ့တော့ဒီဟာလေးဆွေးနွေးပြီးတော့ကျွန်တော်ဘက်ကတော့ဒီအကြံပြုတာတွေလည်းရှိတယ်အဲ့တော့အခုတော့ process ကတော့နည်းနည်းပို့ပြီးတော့ကျွန်တော်မြန်လာပါလိမ့်မယ်မြန်လာပြီးတော့လက်မှတ်မထိုးရသေးတဲ့သူတွေနဲ့လည်းဒီအခုရပိုင်းအောင်စပြီးတော့ဒီတွေးဆမှုတွေကျွန်တော်စလုပ်ဖို့ရှိနေတယ်လို့အခုညီလာခံထူးခြားချက်ကလည်းဒီလက်မှတ်မထိုးရသေးတဲ့ဒီတန်းသားလက်နက်ကန်၈ဖွဲ့ကိုကျွန်တော်တို့ဖိတ်ခဲ့တော့ပေါ့မြောက်ပိုင်းက9ဖွဲ့နဲ့ KMPP တို့ကျွန်တော်အညီပေးထားတဲ့ကင်းတို့တဲ့ပါတီဖွဲ့ကတော့သူတို့နဲ့ကျွန်တော်တို့ဒီဟိုဘေးတိုက်ပေါ့နော်ဘေးတိုက်ဒီညီလာခံပြပမှာဆွေးနွေးပွဲပေါ့မြောက်များစွာတွေအဲလုတ်ခဲ့တာတွေတွေ့ရတယ်ဒီတဲ့မှာမှတမတော်ကာဝေးဦးစီးချုပ်ကနောက်ပြီးတော့နိုင်ငံတော်တိုင်ပင်ခံကတွေ့နေရလဲရှိတယ်ပြီးကျွန်တော်တို့ peace commission နဲ့လည်းတွေ့ခဲ့တယ်ပေါ့အဲ့တော့ဟိုခုနပြောတဲ့အားလုံးမှာတော့အသက်ကြအနေကြတွေရှိတယ်ဒါပေမဲ့အခုတော့ဒီအသက်ကြပတိကိုပို့ပြီးအယုံစိုက်ပြီးဆောင်ရွက်ဖို့တော့လုပ်နေပါတယ်ဒါကြောင့်မလို့လာဒီနှစ်မကုန်ရင်မှာတော့ဒီညီလာခံကျင်းပနိုင်ဖို့လည်းရည်ရွယ်ပြီးလုပ်နေတယ်အခုရှိတဲ့ဒီဟိုပါဝင်တဲ့သူတွေအကုန်လုံးကလည်းဒါအာရုံမှန်တဲ့အဲကျွန်တော်လုပ်နေပါတယ်ဒါကြောင့်မလို့တိတ်မကြမီမှာတော့ဟိုအခုနှေးတယ်လို့ထင်တဲ့ဟာအမလို့အမြဲဖြစ်တာတွေကတော့ပို့ပြီးတော့ကျွန်တော်အားရပွဲပို့ပြီးတော့လည်းဟိုဒီဘက်မှာတော့ဟိုကျင်းတ်လာလိမ့်မယ်လို့ဆိုကျွန်တော်ယူပါတ
ယ်ဟုတ်ကဲ့ပါဒီလိုမျိုးဒီ21ရာစုပင်လုံးညီလာခံဟိုမျိုးကိုပေါ့လေတစ်နှစ်မှာနှစ်ခါကျင်းပမယ်ဆိုပြီးတော့ပြောထားခဲ့တာရှိတဲ့အခါကျတော့အခုတစ်နှစ်ကျော်လာပြီးတော့မှအခုမှပြန်ပြီးကျင်းပနိုင်တဲ့အခါကျတော့နည်းနည်းအားမလို့အားမြလေးတွေလည်းကျွန်တော်တို့သိရတာအဲဒါကြောင့်မေးကြည့်တာပါရှင်โอเคဘတော်တင်းနေအောင်တခုပေါ့လေအခုဒီမြန်မာနိုင်ငံရဲ့ဒီဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအရဆိုလို့ရှိရင်ဒီကြားမတန်းလူကြီးပေါ့နော်အဲ့ဒါကန့်တတ်ထားတာမရှိဘူးဒီအမျိုးသမီးမလို့မပါဝင်ရဘူးအမျိုးသမီးမလို့မလုပ်ရဘူးဆိုတဲ့အခွင့်အရေးတွေကန့်တတ်ထားတာတော့မရှိဘူးပေါ့နော်အဲ့တော့ဒီကြားမတန်းလူကြီးအတွက်ကိုတောင်းဆိုနေတဲ့လူတွေအတွက်ကိုဟာဒီဖွဲ့စည်းပုံအခြေခံဥပဒေအရဒါငဘိုးတွေကတန်းလူမှုရှိပြီးသားပဲဒါကြီးရဲ့တရားတောင်းစရာမလိုဘူးပေါ့နော်မြင်နေပြီးတော့အမျိုးသမီးတွေအနေနဲ့လည်းပေါ့ဟိုအမျိုးသမီးတွေအများကြီးရှိတယ်ဒါအရေးချင်းရှိရင်ရှိတယ်လို့သူ့ဟာတာသူပေါ်လေဒီလိုနိုင်ငံရေးနဲ့ပြန်မှာဖြစ်ဖြစ်စီးပွားရေးနဲ့ပြန်မှာဖြစ်ဖြစ်လူမှုရေးနဲ့ပြန်မှာဖြစ်ပို့ရသူအရေးချင်းရှင်းရှင်းစီလိုဝင်ရောက်ပါဝင်ဆောင်ရွက်နိုင်တယ်ပေါ့နော်အဲ့လိုမျိုးငင်းချက်ထုတ်တဲ့လူတွေရှိပါတယ်အဲ့ဒါနဲ့ပတ်သက်လို့ဒီကြားမှာဒန်းပြည်နဲ့ပတ်သက်လို့ဗာများပြောချင်ပါလေရှင
်ကျွန်တော်ဖွဲ့စည်းပုံအခြေခံဥပဒေကိုပြောမယ်ဆိုရင်ကျွန်တော်တို့ဒီတိုင်းပြည်မှာပေါ့နော်ဒီဖွဲ့စည်းပုံ1949ခုနှစ်1984ခုနှစ်လား2008ခုနှစ်အဲဖွဲ့စည်းပုံတိုင်းမှာရေးထားတာကတကယ် basic ပေါ့အခြေခံလူအခွင့်အရေးထဲမှာပါတဲ့အချက်ကရှိပြီးသားအများအားပါတယ်တော်ဘီဒီနိုင်ငံသားကိုမျှเนาะဒီကြားမှာလိန်ခွဲပြောင်းပုံမူတည်တော့ဆင်းရဲချမ်းသာတိုင်းရင်းသားလူမျိုးမရွေးဘာသာမရွေးဟိုတန်းတူညီမျှမှုရှိစေရမည်ခွဲခြားဆက်ဆံမှုမရှိစေရစွာတော့ဖွဲ့စည်းပုံမှာပါတယ်ဒါပေမဲ့လေတကယ်တမ်းကအဲ့လူမျိုးစာပေါ်မှာရေးထားတာပဲလက်တွေ့ဘဝမှာအခြေခံမှာတွေ့ကြုံနေရတာခွဲခြားဆက်ဆံမှုတွေအများကြီးနဲ့ပြည့်နေတယ်ဆိုတော့အဲ့ရအကြောင်းမလို့ ဘယ်တော့ကအဲ့လားဒီနှစ်ပေါင်းများစွာကြာလာပြီဟိုပြောမယ်ဆိုရင်1990ခုနှစ်ရွေးကောက်ပွဲမှာဆိုလို့ရှိရင်လည်းเนาะဒါဒီအကုန်လုံးပေါ့ဒါပါတော့485ယောက်အဲ့ဒီကဒါဝင်ပြန်ကြတယ်အဲ့ဒီတော့ကအဲ့ဒီရွေးကောက်ပွဲမှာအမျိုးသမီး15ယောက်ပဲအရွေးခံရတယ်300ခန့်လုံးပဲရှိတယ်ပေါ့နော်အဲ့ဒီတော့ဒီဥရီပြုအမှတ်တရမှာဆိုအဲ့ဒီဒီခုဒါကြာလာတဲ့ဒီ2000ဟို15ရွေးကောက်ပွဲပြီးတဲ့အခါအခုလက်ရှိ2018အခင်းချင်းမှာဆိုလို့ရှိရင်လည်းဒီလွတ်တော်ထဲမှာပြည်တော်လွတ်တော်မှာဆိုလို့ရှိရင်လည်းအမျိုးသမီးကြီးကရွေးကောက်ခံကြီးပဲတက်တက်ပေါ့တမတော်အစုအဖွဲ့မှာပါဘူးဆိုလို့ရှိရင်တော့ဒီက elected မှာ1300ခန့်လုံးလောက်ရှိတယ်ပြည်တော်လွတ်တော်မှာအကယ်၍တမတော်သားအစုအဖွဲ့ကိုရွေးတက်မယ်ဆိုရင်တော့1000ခန့်လုံးပဲရှိတယ်ဆိုအဲ့လိုမျိုးအဆင်ရှိတဲ့ခါကျတော့ဘာကြောင့်ဒီနေရာတွေမှာနေနေတာလဲဥရီပြည်ရဲ့ခံရတာကိုပဲကြည့်မယ်ဆိုရင်တစ်ဖက်ကဆွဲထားတဲ့ဝင်းတော့ဝင်ပိုးတွေအမျိုးသမီးတွေကတော်ပေမဲ့လည်းဆွမ်းရည်ရှိပေမဲ့လည်းအမျိုးသားကိုပဲဦးစားပေးပြီးတော့မှဒါနိုင်ငံရေးခံရတာအမျိုးသားတွေနဲ့ပဲတင့်တော်တယ်သူတို့ပဲလုံနိုင်နေဆိုတဲ့ဟာမျိုးအမြင်တွေအမျိုးသားတွေမျိုးကအမျိုးသမီးတွေမှာပါရှိနေတယ်ဆိုတော့အမျိုးသမီးတွေရဲ့နေရာဟာအိမ်တွင်းမှာပဲရှိတယ်မိသားစု family ကလေးတွေထိရမယ်မျိုးကြောင်နိုင်ရမယ်ပေါ့ဆိုအဲ့ဒီအမြင်တွေကြောင့်ဒီလိထုံးစမ်းနေကြောင့်မလို့အဲ့ဒီနေရာတွေကိုတက်ဖို့နည်းနေတာဖြစ်တယ်မျိုးသမီးကိုယ်တိုင်ကသူကိုယ်တိုင်ကပို့ပြီးတင့်တော်ပါလင်းသူကဝင်မပြိုင်ဘဲနဲ့သူ့ရဲ့အမျိုးသားကိုပဲဝင်ပြိုင်ခိုင်းပြီးသူကနောက်ကဆပုတ်ပေးတဲ့ဟာမျိုးပို့ပြီးတော့လှုပ်ချက်လာဆိုအဲ့ဒီဥစ္စာတွေကိုကျွန်တော်တို့အားပေးတဲ့အမြင်နဲ့ပေါ့နော်တကယ်ပဲဟာဒီနေရာကလည်းအမျိုးသမီးတွေနေလုံနိုင်တယ်မျိုးသမီးတွေလုံဖို့လိုအပ်တယ်သူတို့တွေမြင်လာအောင်အားပေးတဲ့အမြင်နဲ့တိတိကျကျအဲ့ဒါကြောင့်ဖွဲ့စည်းပုံအခြေခံဥပဒေမှာအမျိုးသမီးတွေကဟလာဥပဒေခန်းကဏ္ဍမှာအနည်းဆုံးဘယ်လောက်ရာခိုင်နှုန်းအထိတော့အနည်းဆုံးပါဝင်ရမည်ဆိုတဲ့ဟာကိုဖွဲ့စည်းပုံမှာရေးသားလိုက်တဲ့ဆိုရင်အဲ့ဒါဟာတကယ်ကိုနောက်ပိုင်းမှာရွေးကောက်ပွဲဆိုင်ရာဥပဒေတွေနဲ့ပါတီတွေလိုက်နိုင်ရမယ်နိုင်ငံရေးဆိုင်ရာပါတီဥပဒေတွေကပြုပြင်ပြောင်းလဲသွားတဲ့ပြဋ္ဌာန်းဥပဒေတွေမှန်လည်းများသည်ဒါ guideline ဖြစ်သွားတယ်အဲ့ဒါကိုလိုက်နာပြီးတော့မှကိုယ်ကကျင့်သုံးပါလေအဲ့လိုမျိုးမထည့်ထားဘူးဆိုလို့ရှိရင်ရွေးကောက်ပွဲတစ်ခုပြောင်းမယ်နိုင်ငံရေးပါတီတစ်ခုနဲ့တစ်ခုမတူဘဲနဲ့တက်လာကြမယ်အစိုးရအစ်စ်တွေအစ်စ်တွေချက်လာမယ်ငါနဲ့တည်းတည်းဒါပေမဲ့သူတို့တွေသဘောတူမှသူတို့တွေကသဘောကောင်းမှဒါကိုအမျိုးသမီးတွေကိုနေရာပေးမယ်ဝင်ကြီးနေရာပေးမယ်ဟာသားသဖြင့်ပေါ့လေရွေးကောက်ပွဲမှာ candidate ကိုအမျိုးသမီးတွေဦးစားပေးရွေးမယ်ဒါကသူတို့ရဲ့သဘောနဲ့ပဲကိုက်နေသွားရင်အတက်အကျအပြောင်းလဲတွေရှိသွားတယ်အဲအကြောင်းမလို့ဒါမျိုးအပြောင်းလဲမဖြစ်အောင်လို့တော့ဖွဲ့စည်းပုံအခြေခံမှုတွေကဒါ guiding principle သူတို့လိုင်းလာရမယ့်မူအနေနဲ့ရေးထားဖို့လိုအပ်တယ်ဆိုတာပြောချင်တယ်နောက်တစ်ချက်ကလည်းအရေးကြီးတာကဘာလဲဆိုတော့ number ပေါ့နော်ဒီ number စီမကောက်ဘူးပေါ့နော်အခုအခင်းချင်းဒီ peace process တစ်ခုမှာကျမတို့လေးလာသုံးသပ်တဲ့အခြေအနေမှာဌာနအသီးသီးပေါ့စီးပွားရေးဌာနလူမှုရေးဌာနနိုင်ငံရေးဌာနလုံခြုံရေးဌာနအပါဝင်လေယာဉ်ဌာနပါငါးခုလုံးမှာ gender aware နဲ့အရန်လိုနေတာကိုတွေ့ရတယ်ဆိုတော့ဘယ် issue မဆိုဒီ gender ရှုထောင့်ကပေါ့ကျောင်းမရင်းရရှုထောင့်ကနေပေါ့မြင်ဖို့အရန်ရေးကြည့်လာတယ်စီးပွားရေးကဏ္ဍမှာကြားတယ်အဲ့ဒီချတယ်မှာဒါပဲအမျိုးသမီးတွေအတွက်စီးပွားရေးရဘယ်နေရာမှာဟိုထည့်ပြီးတော့စဉ်းစားရမယ်ဆိုတာလိုအပ်တယ်ဟိုလူမှုရေးမှာကြည့်မယ်ဆိုရင်ပညာရေးလက်လမ်းမီတဲ့ပညာရေးလက်လမ်းမီတဲ့ကျမရေးကိုဆွေးနွေးမယ်ဆိုရင် gender ရှုထောင့်ရစဉ်းစားဖို့လိုအပ်တယ်လုံခြုံရေးနဲ့အလားတူပဲအမျိုးသမီးတွေလုံခြုံရေးပေါ့နော်ပြိပခအတွင်းမှာလားပြိပခပြန်ပြီးတဲ့အချိန်မှာလားပေါ့အဲ့ဒါကြီးကအကုန်လုံးကဏ္ဍတိုင်းမှာ gender အမြင်နဲ့အဲဒီပေါ့နော်ရှိတဲ့ပညာရှင်တွေကိုခေါ်ပြီးတော့မှအဲဌာနအသီးသီးမှာသူတို့ရဲ့အထောက်အပံ့ပြုတာတွေအရန်ကိုလိုအပ်နေရဆိုတာကျမတို့ဒါဒီပွဲမှာပေါ့နော်တော်တော်လေးကိုသုံးသပ်မိတယ်အဲ့တော့အဲ့ဒါအပြင်ပေါ့အစုအဖွဲ့တွေပေါ့ဌာနတွေကတော့ပညာရှင်တွေရဲ့အထောက်အပံ့ယူတင်တယ် gender awareness ဒါပေမဲ့အစုအဖွဲ့အသီးသီးတွေနိုင်ငံပါတီတိုင်းစသဖြင့်ပေါ့အစိုးရအဲ့အစုအဖွဲ့အသီးသီးမှာလဲပေါ့နော်အဲတကယ်တမ်းဒီ gender awareness ပေါ့အဲ့ဒါတွေကိုများများလေးလုပ်ဖို့အတွက်လိုအပ်တယ်ဆိုတော့ဒီမှာမြင်ပါတယ်
ဟုတ်ကဲ့ပါအဲဒေါက်တာကီယာမုံရှင်ဒီလိုပါကျမတို့ဒီတုံးတက်လို့ရတာပေါ့နော်တိုင်းရင်းသားတွေလူချင်းနဲ့ဆန္ဒပေါ့နော်အဲဒီကိုပိုင်ပြထားခွင့်နော်ကိုပိုင်အုပ်ချုပ်ခွင့်နောက်ပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲခွင့်နောက်ပြည်ထောင်စုခွဲမထွက်ရေးမှုပေါ့နော်ဒီဟာတွေကိုမဆွေးနွေးဘဲနဲ့ဟိုခြံထားခဲ့တဲ့သဘောတွေ့နေရတယ်လေအဲ့တော့အဲ့ဒါတွေမဆွေးနွေးဘဲနဲ့ဒီငင်းငန်းရေးအရွေးပေါ့ရှေ့ကိုတိုးနိုင်ပါမလားရှင
်ကျွန်တော်တို့ချူစားကြည့်တယ်ဒါတွေကမဆွေးနွေးမဲ့ခဏထားပြီးတော့သွားကြည့်ရအောင်ဆိုပြီးတော့စူးစမ်းကြည့်တယ်တနည်းကြာမတင်ကြီးလာခံလာကျင်းပါတယ်အဖြေကိုကြည့်ပါဆေးလေးချက်ပေးရတယ်အဲ့ဒီဆေးလေးချက်ကိုပြန်ကြည့်ပါဒီဆေးလေးချက်ကငင်းချမ်းကြီးကိုပေးနိုင်တဲ့ချက်တွေပါသလားကျွန်တော်တို့တိုင်းရင်းသားတွေနှစ်ပေါင်း90တောင်းဆိုတဲ့ချက်တွေပါသလားဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုချီခံတော့ပြည်ထောင်စုတည်ဆောက်ရေးအတွက်အာမခံချက်ပေးနိုင်တဲ့ချက်တွေပါသလားမပါသေးဘူးခင်ဗျအဲ့ဒီတွေ့ဆုံဒါတွေကိုခြံထားပြီးတော့ဆွေးနွေးမယ်ဆိုရင်ဘလူနီးနဲ့ဖာငချင်ရစီတူးလို့မရပါဘူးဒီတိုင်းပြည်ရဲ့ပြည်ထနာအရင်အမိကအဲ့ဒါတွေဖြစ်တယ်ပ
ပြဿနာအရင်အမိကိုမကင်တွေဘဲနဲ့အပေါ်ရံပဲလုပ်မယ်ဆိုရင်တော့အခုကျွန်တော်တို့ကျင်းပတဲ့ညီလာခံအော်မင်တယ်ဆိုပေမဲ့ဟိုဟွာ style နေနေတော့အော်မင်တာပေါ့ but substance is a substance နေနေတော့တိတ်မရှိဘူးလို့ကျွန်တော်ပြောချင်
ဟုတ်ကဲ့ပါအဲ့တော့ကျွန်တော်တို့ဒီနေ့ဟိုမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်ဖြစ်ဘယ်နိုင်ငံရဲ့ငြိမ်းချမ်းရေးမဆိုပေါ့နော်ငြိမ်းချမ်းရေးအကြောင်းပြောမယ်ဆိုလို့ရှိရင် political will လို့ခေါ်တဲ့နိုင်ငံရေးစိတ်ဆန္ဒတစ်ခုရှိရပါမယ်ဒါကကျွန်မပြောတာမဟုတ်ပါဘူးပညာရှိတွေပြောခဲ့တာပါနောက်ပြီးတော့ willing to compromise ပေါ့နော်အပေးယူအလျှော့အတင်းတွေတုတ်ဖို့စိတ်ဆန္ဒလည်းရှိရပါမယ်။နောက်ပြီးတော့ရှေ့ရှုတဲ့ပေါ့လေဟိုစိတ်ရင်းစေတနာကောင်းလည်းရှိရပါမယ်ပေါ့။အဲ့ဒီထဲမှာအရင်အရေးကြီးဆုံးကတော့ကျမတို့မြန်မာနိုင်ငံဒီမြန်မာနိုင်ငံအတွက်ဆိုလို့ရှိရင်တော့ lots of patience တီးခံစိတ်ရှိတီးခံကိုအများကြီးလိုအပ်ပါသေးတယ်တဲ့။အဲ့တော့ကျမတို့ဒီရင်းချမ်းရေးယူပေါ့နော်အကုန်လုံးတိုင်းရင်းသားတွေအားလုံးပြီးတော့တိုင်းရင်းသားတွေရောဒီတက်မတော်ဘက်ကရောနောက်ပြီးတော့ဒီပြည်သူလူထုတရလုံးပေါ့နော်ဒီအသက် OA စီစဉ်စိတ်ချမ်းသာစွာနဲ့နေနိုင်တဲ့ညီညာရေးကြီးကိုကျမတို့ရှေ့ရှုပြီးတော့ဒီကနေ့အစည်းအဝေးကိုအဆုံးသတ်ပါတယ်ရှင်အားလုံးပဲကျေးဇူးများကြီးတင်ပါတယ်
ကျေးဇူးပါ